တောင်ကိုရီးယားမှာတော့ဆေးဥချွေရင်ကျင်ညာခဲ့တဲ့သမရယွန်းစရီယိုကိုတရားဆွဲဖို့လွှတ်တော်ကဒီနေ့ဆုံးဖြတ်နိုင်ခဲ့ပါပြီ။သမရကိုတရားဆွဲတဲ့မသိလွှတ်တော်မှာဒီနေ့မဲခွဲတာမှာအနိုင်ရဖို့လိုအပ်တယ်မဲသုံးပုံနှစ်ပုံကိုကတ်ရသွားပြီးတရားဆွဲနိုင်ဖို့အခုလိုဆုံးဖြတ်နိုင်ခဲ့ကြတာပါ။ဒီနောက်ဆုံးရလဒ်ကိုလွှတ်တော်ကထဝေါ်ဝေါ်ရှစ်ကအမတ်တွေစုစုပေါင်းထည့်ခဲ့တဲ့မဲ300မှာမဲ204မဲကထောက်ခံမှုရရှိပြီးသမရယွန်းစရီကိုတရားဆွဲရေးကိုအတည်ပြုလိုက်နိုင်ပြီးကန့်ကွက်မဲ85မဲကြားနေမဲ3မဲနဲ့ပယ်မဲ10မဲဖြစ်ခဲ့တယ်လို့ကြေညာသွားခဲ့ပါတယ်။သမရရဲ့အာဏာရ People Power Party ဝင်လွှတ်တော်မတ်တချို့ကတိုက်ခံပါတီဘက်ကိုလိုက်ပြီးထောက်ခံမဲထည့်ခဲ့ကြလို့အခုလိုအနိုင်ရခဲ့ကြတာပါ။အခုလိုလွှတ်တော်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးတော့သူ့အနေနဲ့ယာဒူးကနေယာယီဘေးဖက်ပေးမယ်လို့သမရယွန်းစရီကလည်းရုံးမြင့်တန်ကြားကနေကြေညာပေးခဲ့ပါတယ်။ဒါပေမဲ့ရှိစမဲ့အနာကက်လမ်းကိုတော့ဆက်လျှောက်သွားမယ်သူကဆက်ပြောခဲ့ပါတယ်။သမရကိုတရားဆွဲမယ်လို့လွှတ်တော်ပါဒီနေ့မဲဆွဲဆုံးဖြတ်နိုင်ခဲ့တာအတွက်တောင်ကိုရီးယားဖွဲ့စည်းပုံအရဝင်းကျုံဟန်ဒက်ဆူကယာယီသမရဖြစ်လာမှာပါ။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဖွဲ့စည်းပုံတရားရုံးကနောက်ဆုံးအတည်ပြုပေးရမှာဖြစ်ပါတယ်ခင်ဗျ။